အငယ်ဦးထွန်းကြီးဒီနေ့အကြောင်းသားတွေနဲ့မိဘတွေတွေ့ခွင့်ပေးထားတဲ့ရက်ဆိုတော့လေသွားတွေ့ခဲ့ရတဲ့အကြောင်းလေးပြောပြပေးပါလား
။ကျွန်တော်တော့မနေ့စောစောရောက်တော့လေအကြောင်းသားတွေထဲမှာတော့ကျွန်တော်အစောဆုံးတွေ့ရပါတယ်ခင်ဗျာ။တွေ့ရတဲ့အချိန်ကတော့လေကျွန်တော်ခမန်းကြီးကြည့်တာတော့15မိနစ်မရှိသေးတော့တွေ့လိုက်ရတယ်ဗျ။ဒီနေ့ကထောင်မှာသွားတွေ့ရတာ။ဟုတ်ကဲ့ထောင်ဝင်သာပေါ့ဗျာ။ထောင်ဝင်သာအနေနဲ့တွေ့ရတာပါ
။တွေ့တဲ့အခါမှာဒီလိုဘေးနားမှာအဆောင်အကျက်တွေပါမျိုးရှိလား
။ရှိပါတယ်ခင်ဗျာ။ရှိပါတယ်။ပြင်းနဲ့အတွင်းမှာပြောတဲ့ဟာတွေကိုရေးမှတ်တဲ့ဟာမျိုးပေါ့နော်။ဒါဆိုအဲ့ဒါရေးမှတ်တယ်ဗျ။ဟိုဘက်ကတယောက်ဒီဘက်မှာတယောက်ပေါ့ဗျာ။အဲ့လိုနှစ်ယောက်ပေါ့နော်ရေးမှတ်တာ။ဘာလေကျွန်တော်တို့ပြောတာတွေကိုရေးမှတ်လာဘာလို့လဲတော့မသိဘူးပေါ့ဗျာ။ဒါနဲ့ပြောရတာတော့မလွတ်လပ်ဘူးလို့ခံစားရတာပေါ့လူမကိုသမီးကိုတွေ့ဖို့အတွက်သွားပြီးတော့အဲ့ဒါစကားပြောဖို့ဆိုပေးရနေရေးမှတ်တာလို့ဘာလို့နဲ့အဲ့လိုရှင်းနေတဲ့ကာလကြတော့ဟိုပြောရဆိုရတာကိုလွတ်လွတ်လပ်လပ်မသိဘူး။ဒီကြတဲ့ဒီခန်းကလေဗျာ။စံစကားနှစ်ခုရဲ့အလယ်မှာမှတခါတော့ကျွန်တော်တို့ဘက်ကမှမှန်အကားလိုက်သေးတယ်ဗျာ။အဲ့လိုမှန်ကားတဲ့အခါကျတော့ကျွန်တော်တို့ကစကားပြောရတာကတခါထပ်ပြီးတော့အားဆိုင်နေရတယ်။စိတ်ထဲမှာအားမရဘူးပေါ့ဗျာ။မလွတ်လပ်ဘူးဗျာ။ဘာဖြစ်လို့ဒီလိုလုပ်တယ်ဆိုတာစဉ်းစားလို့တော့မရဘူးဗျာ။အေးအေးစစ်စစ်နဲ့စစ်စစ်သက်ထိုင်ပြီးတော့ဗျာလွတ်လွတ်လပ်လပ်ကိုပြောတဲ့စကားသူပြောတဲ့စကားကိုလွတ်လွတ်လပ်လပ်နဲ့မိဘနဲ့တာသမီတွေ့ကြတဲ့အခါမှာလွတ်လွတ်လပ်လပ်စိတ်ပေါ့ပေါ့ပါပါနဲ့ပြောနေတာပေါ့ဗျာဒီမှာလူအယံသားတွေရှိနေတယ်ကိုပြောတဲ့စကားတွေကိုရေးမှတ်နေတယ်ဆိုတော့အခါကျတော့ပြောရသွားတာကတခုခုကိုအခန့်တားနေတဲ့ပုံမျိုးပေါ်နေတာပေါ့တောင်းဝန်သားကသူတို့ကဝင်လို့ပြီးတယ်ဗျာကျွန်တော်တို့ကိုသူတို့တင်ညာထားတဲ့အတိုင်းဆိုပို့တခုကြတာပြီးနှစ်ရက်ဗျာချုပ်ရဲလို့ဆိုပြီးလေကတ်မှတ်ပြီးတယ်ဗျာအချုပ်သမားတွေကိုတွေ့ဖို့ပို့တခုကြတာပြီးမှတွေ့ရမယ်ဆိုတော့ပြောတော့ကျွန်တော်ကအဲ့ဒီအချုပ်ဖြစ်တဲ့ပြီးတော့ကျွန်တော်ကပို့တခုတို့မဟုတ်ကြတာပြီးနှစ်ရက်ကတည့်ရက်ကိုတွေ့ခွင့်ရတာပေါ့အခုကတော့လာရင်ပေါ့နော်ဒီလာတွေ့မဲ့လူတိုင်းကိုတော့အဲ့နှစ်ရက်မှာတော့တွေ့ခွင့်ပေးပါတယ်သူတခုတော့ရှိတာပေါ့ဗျာတွေ့မဲ့လူတွေကများနေရင်တော့သူတို့ဘယ်လိုလုပ်ပေးမလဲတော့မသိဘူးပေါ့နော်ကျွန်တော်အဲ့ဒီစာရွက်စာတမ်းတွေပေးလိုက်တာ9နာရီလောက်မှာသူတို့လက်ထက်ကိုရောက်တော့ကျွန်တော်တွင်းကိုရောက်သွားတယ်လေထောင်ဘူးဝါနာကိုရောက်တယ်အဲ့မှာထိုင်ဆောင်ရတယ်10နာရီလောက်မှာတွေ့ရတယ်10နာရီလောက်တော့ကြာတယ်ဗျာဘာဖြစ်လို့ကြာလဲတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါနဲ့လူတယောက်တယောက်ကိုအဲ့လောက်10နာရီလောက်ကြာကြာဆောင်းဆောင်ပြီးတော့မှတွေ့ရရင်တော့တိတ်ကြိုက်ဘူးပေါ့ဗျာနော်အချိန်ကြီးကုန်တာပေါ့မယ်ဝေးရလာတဲ့လူတွေဆိုရင်တော့မလွယ်ဘူးပဲရှိတယ်ဗျာ
ဘယ်တော့မှစပြီးတော့အခုလိုတွေ့ခွင့်နေပေးခဲ့တာလဲ
ပြီးခဲ့တဲ့အပတ်ကစပြီး25-26နှစ်ရက်ကနေစပြီးတွေ့ခွင့်ပေးတယ်ဗျာအဲ့လိုအချုပ်တွေ့ခွင့်တော့လေတို့အိမ်ကမိသားစုတွေနဲ့တွေ့ခွင့်တော့ပေးတာပေါ့နော
်ဟုတ်ကဲ့ပါမတ်ဟန်နီဦးရဲ့ကျမကြီးအချိန်ကြီးကရောဘယ်လိုမျိုးရှိလဲ
ကျမကြီးအချိန်ကြီးကတော့တူးမှာကနှလုံးအားနေတဲ့ဟာရှိတယ်အစုပ်လည်းအားနေတယ်ဗျာအဲ့ဒီတွေ့တော့အရင်တော့ဆိုရင်သူကတစ်ခါတစ်ခါညဘက်ဒီမှာဒီရာသီဥတုပြင်ဆိုင်သူကအသက်ရှူကြတာမျိုးဖြစ်တယ်အဲ့ဒါတော်တော်ပြင်းပြင်းထန်ထန်ကိုဖြစ်တာမျိုးတွေရှိတယ်ညဘက်ဒီမှာဆရာဝန်ခေါ်ပြီးဆွေးတွေပါနေထိုးရတာပေါ့နော်ဒွတ်တွေပါနေဆေးရတာမျိုးတွေရှိတယ်အခုလည်းသူပြောတဲ့ပုံစံရတော့ညကအဲ့ဒီလိုဟာမျိုးနည်းဟိုနည်းအသက်ရှူပြန်ပြက်လာတယ်ပေါ့ဗျာနေရထိုင်ရတာဟိုအဲ့လိုဖြစ်တယ်တဲ့နောက်ပြီးတော့သူတို့မိန်းကလေးတွေနေရတဲ့နေရာမှာသူတိထားတာကတော့လေခင်တော်တို့ပါလို့ရရမယ်ပေါ့ဗျာအခုသူတို့ခင်တော်လုံးဝမရဘူးအဲ့လိုမရတဲ့အတွက်ကြောင့်ကျန်းမာရေးရရောစိတ်ပိုင်းဆိုင်ရာရောနည်းနည်းတော့စိတ်အနှောက်အယှက်ဖြစ်တယ်ဗျာစင်စေးလိုဘာလို့ကလည်းတွန်းလို့မရဘူးဗျာ။ဟိုအဲ့လိုခါမျိုးတွေနဲ့ကြည့်နေတဲ့အတွက်ကြောင့်တော့သင်ကြိုက်တော့အနာနဲ့ရားဘူးတွေပေါက်လာတာပေါ့။ဖိတ်တွေထွက်တယ
်။ဒီမန်ဟန်နီဦးတို့ကိုဖမ်းဆီးခံထားရတဲ့အချိန်မှာစစ်ဆေးတာမျိုးရောရှိခဲ့လား
။မန်နီတို့ပြီးခဲ့တဲ့ဒီအပိုင်းကသူ့ကိုတဲ့ SC ကလာပြီးနေပါတယ်တဲ့။ပြီးရပေါ့ဗျာ။အခုကျွန်တော်တို့ပြန်မပြီးတော့အနည်းနဲ့ပတ်သက်ပြီးတော့သူတို့ဖြတ်တန်းလာတဲ့အခါမှာမူရေးကြီးတွေနဲ့ပတ်သက်လို့မန်ဟန်နီကဘာနာကြီးကုဆိုတော့ဒါတွေအားလုံးကသူ့မှာတောင်းဝန်ရှိလာလို့နေတယ်။အဲ့တော့သူကအဲ့ဒီ15ဦးကွန်တီပေါ့နော်။ဒီဥစ္စာမှာလောက်ကိုင်းတဲ့ဥစ္စာမှာသူနဲ့မဆိုင်ဘူးပေါ့။သူကပါကတာတာဖြစ်တယ်ဆိုတဲ့အကြောင်းကိုအရှင်းပြလိုက်တယ်တဲ့။အဲ့ဒီလာနေတယ်တဲ့။အဲ့ဒီပြောတယ်ဗျာ
။ခုလိုဖြစ်ကြပြီးတဲ့အတွက်အားဖေးတင်းထဏာကအငယ်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။